ိုင်းနိုင်ငံမှာလိင်ကျွန်းလူတက်မှုနဲ့တည်ထောင်ကြခံနေရတဲ့မြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးထိုင်းနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့ထိုင်းရှင်နေများကောင်စီတို့တိုင်ပင်ပြီးတော့အတနာခံစားတင်မှုဆွေးနွေးနေပြီဖြစ်ပါတယ်မြန်မာအလို့သမားနှစ်ဦးရှိတဲ့အချင်းနောင်နဲ့အထိထိုင်းနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးကိုယ်တိုင်တွားရောက်တွေ့ဆုံအားပေးစကားပြောခဲ့တာပါသူတို့လွတ်မြောက်ရေးထိုင်းနိုင်ငံဆိုင်ရာမြန်မာတပ်ရုံးဘက်ကဗားရီများဆောင်ရွက်နေပါတယ်လေထိုင်းခြေဆိုင် VOA သတင်းတောက်မဲရေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကတန်မတ်ကြီးဦးမျိုးမြင့်တန်ဦးဆောင်ပြီးမြန်မာရှစ်ပြောင်းလူငယ်နှစ်ဦးကိုထိမ့်သိမ်းထားတဲ့အကျဉ်းထောင်ကိုတွားရောက်ခဲ့ပြီးတဲ့နောက်ထိုင်းရှင်းနေများကောင်စီနဲ့ပါသူတို့ရဲ့လွတ်မြောက်ရေးအတွက်အတနာခံစားတင်ဖို့ကိစ္စတွေကိုဆွေးနွေးပွဲလုပ်ခဲ့ကြောင်းမြန်မာတန်ယုံကိုကိုစားပြုပြီးဥပဒေကြောင်းအရဆောင်ရွက်ပေးနေသူရှင်းနေဦးအောင်မျိုးတန်းကပြောပါတယ
်ဒါဟာတော့အကြောင်းမျိုးကြောင့်မနေ့တိုင်းမှာတော့ကလေးတွေသွားကြည့်တယ်ပြီးရပြီးတော့အဲစားကြတော့ဆရာဆရာရဲ့ဆရာလည်းနေပြီးတယ်အပိစကားပြောခဲ့တယ်
ဟုတ်ကဲ့။
အောင်ညနေပိုင်းကျတော့ရှင်းနေများကောင်းစီတဲ့နှစ်နာရီဆွဲမှစပြီတယ်။ပြီးတော့သူတို့ရှင်းနေများကောင်းစီကလည်းသူတို့ဖွဲ့ရလူ20ကျော်ရှိတယ်။ဒီနေ့ပေါ့ဒီနေ့မှာသူတို့ရှင်းမှာအစည်းအဝေးအဲ့ဒီ20ကျော်ထိုင်မယ်။ထိုင်ပြီးလို့ရှိရင်အဲ့ဒီရှင်းလုပ်ငန်းရှင်တွေကိုအငယ်တို့တိုင်းအဲသာမကြီးတိုင်ယုံကိုစာဖို့ပြပါမယ်လို့ပြောပါတယ်ရှင်းလုပ်ငန်းရှင်တွေ
။လေကျန်းလူတက်မှုနဲ့ပတ်သက်လို့တေရန်ကနေလွတ်မြောက်နိုင်ဖို့ကသာအရေးကြီးကြောင်းနောက်ပိုင်းမှာဘရင်ရဲ့လူငယ်ချမ်းသာခွင့်နဲ့နှစ်တိုင်းပြီးရင်တော့ရှော့ရက်တွေရလာပြီးလွတ်သွားမှာဖြစ်တယ်လို့လည်းရှင်းနေကြည့်ဦးအောင်မျိုးတန်းကပြောပါတယ
်။တီရန်လွတ်သွားရင်တတိယနဲ့ပြီးတော့မှာပေါ့ကွာ။အဲဒါကလွတ်သွားမယ်ကွာ။နောက်တစ်ခါကျလို့ရှိရင်ဒီနေ့ဆိုရင်အခု9နှစ်မလား။နောက်ဆိုရင်တတိယသမားအနေနဲ့ရှော့ရက်တွေပဲရရရဆိုရင်ဒါလည်းတော့သူကဖြစ်သွားပါလား။ပြောပါလား။အဓိကတီရန်အနေနဲ့ကြောင်းတော့ဘူးကြီးတာ
။မြန်မာရှစ်ပြောင်းလို့သမားခန့်မှန်းရှည်4000လောက်လှုပ်လှုပ်ကန်နေတဲ့ကော့တာပန်းဖြေကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတပ်ဖြတ်ခံရတာပါဒီအမှုမှာမြန်မာရှစ်ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးဖြစ်တဲ့အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာဆက်လက်ထိမ့်သိမ်းထားခဲ့ပါတယ်ရှင်